ဂျပန်နဲ့တောင်ကိုရီးယားကြားရှစ်လထဲမှာထိပ်သီးအစည်းအဝေးလုပ်ဖို့နှစ်နိုင်ငံနိုင်ငံဆိုင်ဝင်ကြီးတွေစနေနေ့ကသဘောတူလိုက်ကြပါတယ်။အရေးကြီးတဲ့စစ်ဖက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့တောင်ကိုရီးယားကပြောထားပြီးတဲ့နောက်စာချုပ်သက်တမ်းကုန်ဖို့6နာရီပဲလိုတော့တဲ့အချိန်တောက်ကြံနေနှောင်းပိုင်းမှာစာချုပ်ကိုကန့်သက်ချက်နဲ့သက်တမ်းထပ်တိုးဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အခုလိုနှစ်နိုင်ငံခေါင်းဆောင်တွေထိပ်သီးစည်းဝေးမဲ့အစီအစဉ်ထွက်လာတာပါ။ဒါပေမဲ့စာချုပ်ကိုအချိန်မီရက်ပြက်လိုက်နိုင်တယ်လို့တောင်ကိုရီးယားကသတိပေးထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့တရုတ်နိုင်ငံထဲမှာရှိလာတဲ့တွေ့ဆုံနိုင်ခြေရှိပြီးဂျပန်နဲ့တောင်ကိုရီးယားနိုင်ငံခြားဝန်ကြီးတွေဂျပန်နိုင်ငံနာဂိုယာမှာလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးအတွင်းတီးသန့်တွေ့ဆုံမှုမှာဒါကိုသဘောတူခဲ့ကြတာဖြစ်ပါတယ်။ဒီဇင်ဘာလထဲမှာဂျပန်တရုတ်တောင်ကိုရီးယားသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပမယ့်အချိန်မှာဖြစ်လာနိုင်တယ်လို့လည်းနာမည်မဖော်လို့တဲ့ဂျပန်တန်တမန်တဦးကပြောပါတယ်။ဒေတာရင်းကအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနောက်ဆက်အတွင်းဂျပန်ရဲ့နှိမ့်ဆက်မှုတွေနဲ့ပတ်သက်ပြီးဒီလပိုင်းနေအတွင်းဆက်ဆံရေးဆိုးဝါးခဲ့တာဖြစ်ပါတယ်။